အမေရိကန်နိုင်ငံရဲ့ဝန်ကြီး John Kerry ရဲ့ Bangladesh နိုင်ငံကိုပထမဆုံးတရားဝင်သွားရောက်မဲ့ခီးစဉ်နဲ့မှာအကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်ဟာထိတ်တန့်ဆွေးနွေးမဲ့ခေါင်းစဉ်ဖြစ်ပါလိမ့်မယ်။ပြီးခဲ့တဲ့ဇူလိုင်လ1ရက်က Bangladesh နိုင်ငံ Dhaka မြို့တော် Coffee Sign တစ်ဆိုင်မှာ IS အဖွဲ့ရဲ့လက်ချက်လို့ပြောတဲ့အကြမ်းဖက်တိုက်ခိုက်ခံရမှုရဲ့နောက်ဆက်တွဲအခြေအနေတွေကအခုထိရှိနေသေးဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်နိုင်ငံသား18ယောက်ပါဝင်တရားခံအယောက်20သေဆုံးခဲ့ပါတယ်။အဲ့ဒီအကြမ်းဖက်မှုကိုနောက်ခွဲကကြိုးကင်တယ်လို့တန်တရားရှိသူနဲ့တခြားစစ်သွေးကြွားနှစ်ယောက်ကိုစီးနင်းတိုက်ခိုက်မှုတွေမှာတုတ်တင်လိုက်တယ်လို့ Bangladesh ရဲတပ်ဖွဲ့တာဝန်ရှိသူတွေကစနေနေ့ကပြောပါတယ်။ Dhaka မြို့ပြင်ဘက်ကသူတို့ပုံအောင်နေတဲ့နေရာကိုဝင်စီးပြီးတော့တိုက်ခိုက်တာဖြစ်ပါတယ်။အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးကလေးကဆိုရင်ဆွေးနွေးပြောဆိုမှုတွေအချိန်မြင့်လှုပ်ဆောင်နေတယ်လို့ Bangladesh တရားဥပဒေစိုးမိုးရေးကဏ္ဍတာဝန်ရှိသူတွေစစ်တပ်တို့နဲ့အခိုင်အမာပူးပေါင်းဆောင်ရွက်နေတယ်လို့သတင်းထုတ်တွေကိုနောက်ခံအကြောင်းချက်တွေရှင်းလင်းပြောဆိုတဲ့ပွဲမှာ American နိုင်ငံညာကြီးဌာနအကြီးတန်းတာဝန်ရှိသူတယောက်ကပြောဆိုပါလိမ့်ရှင
်။ Islamic အစွန်ရောက် IS အဖွဲ့ကိုထောက်ခံတဲ့ Muslim အစွန်ရောက်ဝါဒီတွေက Philippine တောင်ပိုင်းကထောင်တစ်ခုကိုဝင်ဖောက်ခဲ့တာမှာအဖွဲ့ဝင်အစွန်ရောက်ဝါဒီ၈ဦးလွတ်မြောက်ပါတယ်။လက်နဲ့အပြည့်စုံကန်ဆောင်ထားတဲ့ Morty စစ်သွေးချော်အဖွဲ့ကအဖွဲ့ဝင်20လောက်မနစ်စနေနေ့ကမာရာဝီကထောင်ကိုဝင်ရောက်စီးနှင်းခဲ့တာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဝင်ရောက်စီးနှင်းမှုအတွင်မော်တေးစစ်သွေးကြအဖွဲ့ဝင်မဟုတ်သူအကျဉ်းသား15ဦးလည်းလွတ်မြောက်သွားပါတယ်ရှင်
။ကိုလံဘီယားနိုင်ငံမှာရာစုနှစ်ထက်ဝက်ကြာဖြစ်နေတဲ့စစ်ပွဲအဆုံးသတ်ရေးတရားဝင်သဘောတူညီချက်တရက်ကိုအစိုးရနဲ့ကိုလံဘီယားတော်လှန်ရေးလက်နက်ကိုင်တပ်ဖွဲ့ FARC သဘုံနေကြားနောက်လာနောက်ပိုင်းလက်မှတ်ထိုးဖို့စီစဉ်ထားတယ်လို့တာဝန်ရှိသူတွေကစနေနေ့ကပြောပါတယ်။တရားဝင်လက်မှတ်ရေးထိုးပွဲကိုဘယ်သူတွေတက်မယ်ဆိုတာကိုတော့မပြောပါဘူး။လက်မှတ်ထိုးဖို့တရားဝင်သတ်မှတ်ထားတဲ့ရက်ကစက်တင်ဘာ20နဲ့26ကြားဖြစ်ပြီးအစီအစဉ်နဲ့တက်ရောက်မဲ့လူကပုံကိုယ်တွေပေါ်မူတည်တယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်ရှင်။